မစတန်နဲ့ပလောင်ပြည်နယ်လွတ်မြောက်ရေးတပ် PSLF တောင်းတက် TNL တို့ကြားတိုက်ပွဲတွေပြင်းထန်နေတဲ့ရှမ်းပြည်နယ်မြောက်ပိုင်းပလောင်ကိုပိုင်အုပ်ချုပ်ခွင့်ရဒေသမှာလက်နက်ကြီးကြီးနေမော်ကိုတည့်တဲ့ကြလို့အရသာတူတင်ဆုံးခဲ့ရပြီးတော့ဒေသခံပလောင်ပြည်သူရာနဲ့ချီပြီးတော့ပေးလို့ရကိုတင်ဆောင်နေကြပါတယ်ဒီနေ့နေ့လယ်ပိုင်းမှာပလောင်ကိုပိုင်အုပ်ချုပ်ခွင့်ရဒေသပေါ်ရဟန်ရင်နေနဲ့ပြန်တန်းပြစ်ခတ်တိုက်ခိုက်နေလို့ဒီသခံတွေစိုးရိမ်ကြောက်လန့်နေကြတယ်လို့လည်းပလောင်ကိုပိုင်အုပ်ချုပ်ခွင့်ရတာဝန်ရှိသူကပြောပါတယ်ညီနောင်မဟာမိတ်တပ်နဲ့အစိုးရနေနိုင်ကိုယ်စားလှယ်တွေချိန်တုံမှာဒုတိယကြိမ်ထပ်မံတွေးဆမှုပြင်ဆင်နေကြမှာပဲအခုလိုရှမ်းမြောက်ဘက်မှာတိုက်ခိုက်မှုတွေပြင်းထန်နေတာပါသက်သက်စုံစမ်းထားတဲ့မတ်စုမုံကအချင်းချင်းတွေးသိကိုဆက်ပြီးတော့ပြောပြပေးမှာဖြစ်ပါတယ်ဗျာ
ဟုတ်ပါတယ်ရှမ်းမြောက်ပါဝင်စစ်တိုင်းဒေသကြီး၅တိုင်းမှာတော့မြန်မာဆိုရစစ်တပ်ကစက်တင်ဘာလ21ရက်နေ့အထိတစ်ဖက်သက်အပြစ်ရဆိုင်ထားတဲ့အချိန်တိုင်းရင်းသားလက်နက်ကိုင်တပ်ညီနောင်မဟာမိတ်အဖွဲ့ဘက်ကလည်းအောက်တိုဘာလ10ရက်နေ့အထိတလားတာအတဖက်သက်အပြစ်ရမယ်လို့နှစ်ဖက်ကြေညာချက်ထုတ်ပြန်ပြီးရှမ်းပြည်နယ်ကျိုင်းတုံမြို့မှာစက်တင်ဘာလ16 19တွေ့ဆုံဆွေးနွေးဖို့ပြင်ဆင်နေချိန်မှာပဲရခိုင်ပလောင်စတဲ့တိုင်းရင်းဒေသတွေမှာတိုက်ပွဲတွေအပြင်းထန်ဖြစ်ပွားနေတာပါရှမ်းပြည်နယ်မြောက်ပိုင်းပလောင်ကိုပိုင်အုပ်ချုပ်ခွင့်ရဒေသမှာတောက်ကြနေကနေစလို့ဒီကနေ့တနင်္ဂနွေနေ့အထိမြန်မာစစ်တပ်နဲ့ပလောင်ပြည်နယ်လူမျိုးရေးတပ်ဦး PSLF တအောင်တပ် DLN တို့အကြားမှာလက်နက်ကြီးတွေနဲ့ရောရဟတ်ရင်တွေနဲ့ပါပစ်ခတ်တိုက်ခိုက်မှုတွေဇက်တိုက်ပြင်းပြင်းထန်ထန်ဖြစ်ပွားနေလို့ဒေသခံတွေစိုးရိမ်နေကြတယ်လို့ပလောင်ကိုပိုင်အုပ်ချုပ်ခွင့်ရဒေသဦးစီးဌာနကအလုံးမှုဆောင်အဖွဲ့ဝင်တဦးဖြစ်တဲ့ဦးမိုင်းသိန်းစောက VOA မြန်မာပိုင်းကိုနောက်ဆုံးအချိန်နဲ့အခုလိုပြောပြပါတယ
်အခုလည်းရဟင်းရှိနေတော့မယ်နမ်စမာရဟင်းက၄စီးပြန်လာတယ်နှစ်စီးကလက်နက်ခင်းကနေလာချတယ်ဒီစီးလာချတာပေါ့နော်ပြန်တဲ့နှစည်းကလာရှုမှပြန်သွားပြီးမှအခုပြန်ရောက်နေတယ်အခုမှစပစ်နေတယ်ခုတော့နည်းနည်းတော့ဟိုမြို့တစ်ခုတော့နည်းနည်းတော့ဖြစ်လန့်နေဖြစ်နေကြတာဒီတရတော့အဲ့ဒီမြို့မှတစ်ဝိုက်မှာဟိုနည်းနည်းကြောက်နေပြီးတော့မမီးဆက်တဲ့ခုံကြောင်းမှလာနေကြတယ်မီးဆက်တဲ့ဟိုလူတွေအင်းမှလာနေကြတယ်ပြအောင်ဟိုလက်လက်ကြီးကြမလို့ဆိုရင်လည်းခကြတော့မှစစ်စစ်ဆောင်နေရာမှာညာစုစုတဲ့နေရာမှာလာနေကြတယ်ပြအောင်
မနေ့စနေနေ့တုန်းကလက်နက်ကြီးကြီးကနေအိမ်မော်ကိုတက်တဲ့ကြလို့အရသာတူထိခိုက်ဒဏ်ရာရပြီးလုံခြုံရေးအခြေအနေအရကုညီကယ်ဆယ်ရေးနှောက်နှေးနေချိန်မှာပဲသွေးထွက်လို့ပြီးတည်ဆုံးခဲ့ရပါတယ်။ပလောင်ကိုပိုင်အုပ်ချုပ်ခွင့်ရဒေသကတာဝန်ရှိတဲ့သူတွေဘက်ကတော့ဒေသခံပလောင်ပြည်သူတွေဘေးကင်းရာကိုတင်းချောင်နေကြဖို့နဲ့လုံခြုံရေးအရသတိထားနေကြဖို့နောက်လက်တလောဆစ်ဆောင်ပြည်သူတွေအတွက်လိုအပ်တဲ့စားနပ်ရိက္ခာနဲ့ဆေးဝါးတွေကူညီဆောင်ရှောက်ပေးနေပါတယ်လို့ပလောင်ကိုပိုင်အုပ်ချုပ်ခွင့်ရဒေသဦးစည်းမှုကပြောပါတယ
်။အဲ့ဒါမှာတို့လက်နက်ကြီးပစ်လက်တဲ့ခါကျတော့အိမ်လည်းလောင်ကျပြာကျသွားတယ်။သူကတော့ခြေတောက်ကတော့ဟိုအဲ့ဒီလက်နက်ကြီးဖြိတဲ့ခါကျတော့ဟိုမှာဒီမျိုးကြီးရတဲ့ကိုလှုပ်ပြတဲ့အခါကျတော့သွားလို့မရဘူးလုံးချုံရေးမပေးတဲ့အခါကျတော့နောက်ဆုံးကဖြစ်တာကမနေ့ပိုင်းပေါ့ညနေ၄နာရီပိုင်းကအော်မတူထွက်လွန်တဲ့အခါကျတော့ဆုံးသွားတာပဲ။ဟုတ်လုံးချုံရေးပြတ်တော့ဒါသတ်မလို့ပဲမှာပဲတောင်းရှိတယ်ကျွန်တော်တို့ကတော့ဒီလူစုမှာစိတ်တက်မကြအောင်ပေါ့နော်အဲ့လူစုရဲ့တက်ချက်တွေသက်ပြန်ဌာနတွေတက်ပြန်လူစုရဲ့အတင်းတွေတော့ကျွန်တော်ခွဲမှတောင်းပေးကြပြတက်တယ်လို့လုံးဝသွားလို့မရနေတဲ့ဥမာပေါ့နမ်စမြမယ်ခရာကြီးကျေအောင်စုမခရာကြီးတို့ဟိုအလောက်ကြီးကျေအောင်စုဆန်းစီတို့ဒီနေ့ရတော့အရှင်တော့ကောက်နေတယ်အခုတတိကူပြန်မလာဘူးပြစစ်ဆောင်အဖွဲ့တွေနမ်စမြမယ်တခုလုံးမလောက်ရှိကြလဲဆိုတော့အဲ့ဒီမှာသူပြန်ရောက်တဲ့ချိန်မှာကျွန်တော်ကြည့်ပါလားပြဟုတ
်ဘလောက်ကိုပဲအုတ်ထုတ်ခွေရဒေတာရင်းကတိုက်ပွဲတွေကြောင့်တအောင်းဒေတာနမ်စမြမယ်တောင်ရိုးဖျားကုန်းဘော်ကသာသမိကအစာဦးတွေပျက်စီးခဲ့ရတယ်လို့တန်ဃာတော်တွေတီလာရှင်တွေပါဝင်ဒေတာပြည်သူတွေဟာဘေးလွရာကိုပြေးနေရပြီးဇယန်းကြီးဖုံးတော်ကြီးကြောင့်မှာတော့ယာယီခိုလိုရေးစခန်းဖွင့်ထားပြီးတော့ဆောက်ရှောက်ပေးနေပါတယ်ဒုက္ခသည်တွေရဲ့နောက်ဆုံးအခြေအနေကိုတော့ပလောင်ကိုပိုင်ရုံချုပ်ခွင့်ရဒေသကဆစ်ဆောင်ပြည်သူတွေကိုတွားပြီးတော့ကူညီပေးခဲ့တဲ့နမ်စံမျိုးကမြို့မကိုင်းချုပ်ဆရာတော်ဖျားဦးစီးတဲ့ဖုံးတော်ကြီးကြောင့်ကဥဆောင်တန်ခါတော်ကအခုလိုမိန့်ပါတယ
်ဒီနေ့ကတော့ကြာရင်ပြီးစီးတာလေဖတ်ကြည့်တဲ့အရင်များအားလို့အိမ်နော်ဟာ
ဩ
ဒီနေ့နာရီစားနစီကဒီယူနာမှာရင်းခွင့်ရှိတယ်သူနာကူလာတဲ့လာနော်နောက်ဆုံးချိန်လေးသူကပုံလာချဲတယ်ဟိုလာပြစ်တယ်ဆာဆာဝင်နေတာသူဘရားကြီးကြတော့မကြည့်ဘူးနော်အဲ့ဒီအစဒီရဲ့နေရာတော့ကံဘရားကြီးရဲ့နေရာတော့အဲ့ရှိနေတာဒုက္ခတဲ့နေရာကလာစုနေတယ်ဒီရွာရှိမှလာဘရားကြီးဒီရွာရှိမှလာတယ်ပြန်အေးအေးနဲ့နားလည်မှုနဲ့ယူကြတာနော် မှငင်းကြတယ်
တရုတ်နိုင်ငံရဲ့ဂျောင်းဝင်ဆက်ဆက်ပေးမှုနဲ့စက်တင်ဘာ16ဆက်ခွန်ရှမ်းပြည်နယ်ကျိုင်းတုံမြို့မှာဒီတော်မဟာမိတ်ဖွဲ့တွေနဲ့အစိုးရငြိမ်းချမ်းရေးကိုယ်စားလှယ်တို့တွေ့ဆုံမှုပြင်ဆင်နေကြမှာပဲအခုလိုမျိုးရှမ်းမြောက်ပလောင်ဒေသအပါအဝင်တိုင်းရင်းဒေသတွေမှာထိုးစစ်တွေဆင်လာနေတဲ့အတွက်လက်ရှိငြိမ်းချမ်းရေးတည်ဆောက်မှုဖြစ်စဉ်နဲ့ရရှိထားတဲ့တည်ငြိမ်မှုအခြေအနေတွေကိုထိခိုက်စေပြီးအခြေအနေတွေဟာပိုဆိုးဝါးသွားနိုင်တယ်လို့ပြည်သူလူထုနဲ့တည်တည်တည်ထိုင်သူတွေကိုအသိပေးဆောင်လဲဒီတော်မဟာမိတ်အဖွဲ့သုံးဘွဲကမနစ်စက်တင်ဘာလ14ရက်နေ့နေ့စွဲနဲ့သဘောထားကြေညာချက်ထုတ်ပြန်ထားပါတယ်ရှင်